မေရိကန်ပြည်အောင်စုတဖွဲ့မှာတော့248နှစ်မြောက်အမေရိကန်လူလတ်ရေးနေ့ကိုပျော်ဝဲရှင်ပွဲတွေအခမ်းအနားတွေကျင်းပနေကြသလိုသမ္မတအိမ်ပြည်တော်လူလတ်ရေးနေ့အခမ်းအနားမှာတော့သမ္မတဘိုင်ဒန်ကအမေရိကန်စစ်တပ်မိသားစုတွေကိုဂုဏ်ပြုနှုတ်ခွန်းဆက်စကားပြောဆိုလိုက်ပါတယ
် Today we celebrate our independence. We celebrate our liberty and our freedom. And Jill and I are honored.
ဒီကနေ့မှာကျွန်တော်တို့ရဲ့လူလတ်ရေးကျွန်တော်တို့ရဲ့လူလတ်မှုကျွန်တော်တို့ရဲ့လွတ်မြောက်မှုကိုဂုဏ်ပြုနေကြတာပါကျွန်တော်နဲ့ကျွန်တော်ရဲ့ဇနီးတဲ့ Jill တို့နှစ်ဦးအနေနဲ့ဒီကနေ့မှာစစ်တပ်မိသားစုအနေနဲ့အတူရှိနေပြီးတော့သူတို့ကိုဂုဏ်ပြုခဲ့ပါတယ်ဆိုပြီးတော့သမ္မတ Joe Biden ပြောဆိုသွားတာဖြစ်ပါတယ်။နှစ်စဉ်သမ္မတဆက်ဆက်ကျင်းပခဲ့တဲ့အတိုင်းပဲစစ်မှုထမ်းမိသားစုတွေစစ်ပြန်စစ်မှုထမ်းတွေနဲ့တခြားဧည့်သည်တော်တွေနဲ့အင်ပီရိုမြခင်ပြည်မှာလွတ်လပ်ရေးနေ့အခမ်းအနားပြုလုပ်ခဲ့ရမှာသမ္မတနဲ့သမ္မတဇနီးတို့မိကွန်းစကားပြောဆိုသလိုပဲဒီဘွဲကိုကာကွယ်ဝင်ကြီးလည်းတက်ရောက်ပါတယ်။မြို့တော်ဝါရှင်တန်နဲ့တခြားအမေရိကန်မြို့တွေမှာရောကြီးလက်တွေမှာပါလွတ်လပ်ရေးနေ့ချီတက်ပွဲတွေအခမ်းအနားတွေပျော်ဝဲရှင်ပွဲတွေကိုကျင်းပကြပါတယ်။ဝါရှင်တန်ဒီစီနဲ့နေရာအနှံ့မှာတော့မီရှူမီပန်တွေပြစ်ဖောက်ပြီးတော့အောင်ပွဲခံကြသလိုအမေရိကန်လွှတ်တော်ရှေ့မှာလည်းတီဂီတာဖျော်ဖြေအစီအစဉ်တွေနဲ့အမြောက်ပြစ်ဖောက်ဂုံပြူတဲ့အစီအစဉ်တွေပြုလုပ်နေကြပါတယ်။ဒီနေ့ဇူလိုင်လ4ရက်နေ့ဟာအမေရိကန်ပြည်ထောင်စုရဲ့248နှစ်မြောက်လွတ်လပ်ရေးနေ့ဖြစ်ပြီးတော့1986ခုနှစ်တုန်းကအမေရိကန်ပြည်ထောင်စုဘရစ်ရှ်ကိုလိုနီလက်အောက်ကလွတ်လပ်ရေးကြေညာခဲ့တဲ့နေ့ဖြစ်ပါတယ်ခင်ဗျာ။